အမေရိကန်ကွန်ဂရက်လွှတ်တော်အမတ်ဂျိုးဆပ်ခရော်လီကသမ္မတဥပမာမြန်မာနိုင်ငံကိုတွားရောက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်တာပါသမ္မတရဲ့ဒီခီးစဉ်ဟာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီတည်ဆောက်ရေးအထောက်ပံ့အတွက်အရေးကြီးဆုံးခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာတည်တာထင်ရှားတဲ့တိုးတက်ပြောင်းလဲမှုတွေရှိခဲ့ပေမဲ့ဆက်လက်လှုပ်ဆောင်စရာတွေလည်းအများကြီးရှိနေပါသေးတယ်နိုင်ငံရေးအကျဉ်းသားအများပြားကြံရှိနေသေးပြီးတိုင်းရင်းသားဒေသတွင်အကြမ်းဖက်စုပူမှုတွေရပ်ဆိုင်းဖို့လိုအပ်နေပါတယ်လို့ဆိုပါတယ်လိုအပ်တဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုအလုံးဖြစ်ထွန်းနေတာမဟုတ်သေးဘူးလို့လည်းပြောထားပါတယ်အခုသမ္မတရဲ့ခီးစဉ်ဟာဒီလိုအရေးကြီးတဲ့ပြဿနာတွေကိုဆက်လက်ဖြေရှင်းဖို့မြန်မာနိုင်ငံအစိုးရအတွက်အခွင့်အရေးတရဖြစ်တယ်လို့ဖော်ပြထားပါတယ်မစ္စတာခရိုလီဟာလွန်ခဲ့တဲ့12နှစ်တာကာလအတွင်းမြန်မာနိုင်ငံကိုပထမဦးဆုံးတရားဝင်တွားရောက်ခဲ့တဲ့အောက်လွှတ်တော်အမတ်အူလည်းဖြစ်ပါတယ်ခင်ဗျာ